ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL စတဲ့ပူးပေါင်းတပ်တွေနဲ့ဒီကနေ့မတ်လ24ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီကနေ့မနက်ပိုင်းတည်းကတိုက်ပွဲ၄ချိန်လောက်ဖြစ်ခဲ့တယ်ဆိုပြီး KNU ဘက်ကပြောပါတယ်။တိုက်ပွဲတွေဖြစ်နေတဲ့တိတ်မဝေးလာတဲ့မြဝတီမြို့နယ်နိုဘိုထီမှုထားကျေးရွာဘက်မှာလည်းဒီကနေ့မနက်ပိုင်းကစစ်ကောင်စီဘက်ကဖြစ်တဲ့လက်နက်ကြီးကျရောက်လို့အသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ပြီး3ဦးလောက်ဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကအခုလိုပြောပါတယ
်ဟုတ်တယ်အရပ်ပါတရားရှိတယ်တရားတရားကဒဏ်ရာပြင်းထန်3ရောက်ပြောတယ်အဲ့ဒါလည်းဟိုညကြီးကဒါမဲ့ဟိုဒဏ်ရာရတဲ့အခန်းဒဏ်ရာမှာလည်းရှိတယ်ဒီကနေ့နဲ့ဒီကအခုလက်နဲ့ကြည့်ရဲဟိုကပြည့်တယ်ဒီကပြည့်လိုက်ချိန်မှာဆိုသူကရွာသားတွေဟိုဒီလိုမဆောင်ဘူးလေဟောတော့တက်သွားဟိုကဆက်ရှိဆက်တက်လိုက်လေဆက်တက်ရဲ့ဆိုတော့ဆက်ရှိတော့ပေါ့နော
်ဟုတ်ဟုတ်ကဲ
့မောင်ကြီးကခံကြတဲ့နောက်မှာသူတို့ကဟိုစစ်တပ်တွေကပုံပြီးတော့ဟိုဝင်လာဟိုသူတို့အာနဲ့ဝင်လာပြီးတော့ဒီဟိုလက်နဲ့ကြည့်ရဲအဲ့လိုမျိုးလက်နဲ့ကြည့်ရဲပြည့်
ရွာသားတွေအိတ်နေချိန်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အများဆုံးပစ်ခတ်တာတွေလုပ်တယ်လို့လည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကဆိုပါတယ်
ဟုတ်ဒီတော့နေဘုံလာကျဲတာလဲအိတ်တဲ့အချိန်ပြီးတော့သူတို့ဟိုလက်နက်ကြီးတွေကြည့်တာလဲအိတ်တဲ့အချိန်ပြီးတော့ရွာသားတွေရွာမှာအဲ့လိုမျိုးရွာနီနာမဟုတ်ရှေ့ရွာထဲမှာကြည့်တာလေအော်ဇာရှိတယ်ဒီဘက်မှာလည်းဖြည်းဖြည်းဒီတက်မှာငားမှာလည်းဖြည်းဖြည်းအဲ့ဒါကြောင့်မို့သူကဟိုဒီတိုက်ပွဲမှာဆိုရင်သူကဒီဖြည်းဖြည်းတို့တွေကိုပြင်းမထားရဲသူကဟိုထားရဲလောက်တာပေါ့နော်သူကအခုတက်ရရတဲ့ဒီမှာဆိုရင်ရလာရဒူရတာတွေဒါများတာပေါ့ပုံများတာပေါ့
ကရင်ပြည်နယ်ဖားပွန်ခရိုင်တွင်းကကလိုဒေးကျွာကိုလည်းစစ်ကောင်စီတပ်တွေကမတ်လ9ရက်နေ့ညကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကလင်းငယ်တွေအပါအဝင်အရက်သား9ဦးသေဆုံးခဲ့ပါတယ်ဖေဖော်ဝါရီလတုန်းကလည်းစစ်ကောင်စီဘက်ကညဘက်အချိန်၄ချောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဖားပွန်ခရိုင်ဒွေလိုမြို့နယ်တဲကတဒွန့်ခိုကျေးရွာသား2ဦးသေဆုံးခဲ့ပြီး6ဦးဒဏ်ရာရခဲ့ပါတယ်ဇန်နဝါရီလထဲမှာလည်းအရက်သားပြည်သူ2ဦးသေဆုံးခဲ့ပြီး5ဦးပြင်းထန်တဲ့ဒဏ်ရာရခဲ့ပါတယ်အခုဒီချိန်မှာတော့မြဝတီခရိုင်ထဲမှာ2ဦးသေဆုံးပြီးတော့3ဦးလောက်ပြင်းထန်စွာဒဏ်ရာရရှိခဲ့တာပါဒီကနေ့မြဝတီခရိုင်ထဲမှာတိုက်ပွဲ၄ချိန်လောက်ဖြစ်ခဲ့တဲ့အတွက်ပေဘောဘိုးဝလီဥက္ကဋ္ဌကျေးရွာတွေကထောင်ထဲချီရှိတဲ့ဒေသခံတွေစစ်ဘေးလွတ်ရာကိုရှောင်ပြေးနေရပါတယ်ရှင်